မလေးရှားနိုင်ငံကကမ်းခြေတစ်ခုမှာရိုဟင်ဂျာမွတ်စလင်34ဦးတောက်ကြနေကတွေ့ရှိခဲ့တဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကပြောတယ်လို့မလတ်တရနေ့ထုတ် AFP သတင်းမှာဖော်ပြထားပါတယ်။တနင်္လာနေ့ပါအကြောင်းကလည်းပင်လယ်ကိုဖြတ်ပြီးတော့မလေးရှားကိုရောက်လာခဲ့ကြတဲ့ရိုဟင်ဂျာတွေရှိခဲ့ပါတယ်။တောက်ကြနေကတွေ့ရှိခဲ့တဲ့ရိုဟင်ဂျာတွေကတော့မလေးရှားနိုင်ငံမြောက်ပိုင်းပါလီစ်ပြည်နယ်ကကမ်းခြေတစ်ခုမှာဖြစ်ပြီးသူတို့တွေဟာပင်မနှွမ်းနေကြပြီးဆာလောင်နေကြတယ်လို့မလေးရှားယာတိကဆိုပါတယ်။သူတို့တွေထဲမှာအမျိုးသမားအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်ပြီးအခုတော့သူတို့ကိုလူဝင်မှုကြီးကြပ်ရေးစခန်းမှာထိန်းသိမ်းထားတယ်လို့ဆိုပါတယ်။ဒီရိုဟင်ဂျာတွေဟာအိန္ဒိယချင်းထိုင်းနိုင်ငံကနေလူကုန်ကူးသူတွေရဲ့လက်ချက်နဲ့မလေးရှားကိုရောက်လာခဲ့ကြတယ်လို့ခန့်မှန်းရကြောင်းမလေးရှားယာတိကပြောပါတယ်။ The New Straits Times သတင်းမှာဖော်ပြထားတာကတော့မလေးရှားကမ်းခြေကိုရောက်လာခဲ့ကြတဲ့ရိုဟင်ဂျာတွေကိုရွာသူရွာသားတွေကစပြီးတော့တွေ့ရှိခဲ့ကြပြီးသူတို့တွေဟာရှုံနေနဲ့ဖုံးနေပြီးတော်တော်များများကလည်းငိုနေကြတယ်လို့ဆိုပါတယ်သူတို့ဟာမြန်မာပြည်ကလာတာပဲလားဘင်္ဂလားဒေ့ရှ်ကလာတာလားဆိုတော့ကတော့လောလောဆယ်မှာရှင်းရှင်းလင်းလင်းမသိရသေးပါဘူး2018ခုနှစ်ဧပြီလတုန်းကပင်လယ်ကိုဖြတ်ပြီးတော့မလေးရှားကိုရောက်လာခဲ့ကြတဲ့ရိုဟင်ဂျာတွေပြီးလို့ရှိရင်တောက်ကြတဲ့တွေကရောက်လာသူတွေဟာဒီနေ့ထဲမှာပထမဆုံးတုတ်ဖြစ်ပါတယ်